ွှေဝါယောင်တန်ခါလှုပ်ရှားမှုလို့လူသိကြတဲ့2009ခုနှစ်စက်တင်ဘာလကတန်ခါတော်ရီမြစ်တာပို့ကြွချီကြတဲ့အချိန်မှာစစ်တပ်ကပြစ်ခတ်လို့ရဟန်းရှင်လူတွေထိခိုက်သေးကြီးခဲ့ရတယ်လို့အဲ့ဒီနောက်ပိုင်းကစပြီးတော့ဒီကနေ့အချိန်အထိတန်ခါတော်ရီကိုစစ်အစိုးရကဆက်တိုက်ဖမ်းဆီးထောင်ချနေပါလေဒီတန်ခါတော်ရီထဲမှာအရင်ကစစ်သားတွေဖြစ်ခဲ့မှုတဲ့တန်ခါတော်ရီပါဝင်နေရာမှာတန်ခါလှုပ်ရှားမှုဥဆောင်တန်ခါတစ်ပါးဖြစ်တဲ့အရှင်ဂမ္ဘီရလည်းတူအပါအဝင်ဖြစ်ပါလေတန်ခါအုပ်ဆောင်အဖွဲ့ရဲ့ထိုင်းနိုင်ငံဆိုင်ရာဥက္ကဋ္ဌဦးဩဘာသဆိုရင်လေသူရပွဲကြီးမြင့်ခံခဲ့ရတဲ့တပ်မတော်သားတူဖြစ်ခဲ့ပါလေအခုလိုရှီဝါယောင်လှုပ်ရှားမှုနှစ်နှစ်ပတ်လည်ချိန်မှာအဲ့ဒီအချိန်ကတန်ခါလှုပ်ရှားမှုမှာပါဝင်ခဲ့ကြတဲ့တန်ခါတော်ရီအကြောင်းတစ်စိတ်တစောင်းနဲ့အတူတန်ခါတော်ရီအပေါ်မြမစစ်တပ်ကအရာရှိတွေတပ်သားတွေရဲ့သဘောထားနဲ့ပတ်သက်ပြီးတော့စစ်တီတွေရဲ့ပြောပြချက်တွေရဲဘော်ဟောင်းတစ်ဖြစ်လေတန်ခါတော်ရီရဲ့စစ်တပ်တွင်အတွေ့အကြုံတွေကိုတင်ပြပေးဖို့စီစဉ်ထားပါတယ်ရှင်အခုပထမဆုံးအနေနဲ့ရွှေဝါယောင်တန်ခါလှုပ်ရှားမှုကြီးကိုဥဆောင်ခဲ့တဲ့တန်ခါတစ်ပါးဖြစ်သူအရှင်ဂမ္ဘီယာဟာဘယ်လိုဘယ်ပုံတန်ခါလှုပ်ရှားမှုကြီးမှာပါဝင်လာရသလဲသူ့ရဲ့ယုံကြည်ချက်သဘောထားတွေကိုဘယ်လိုအရာတွေကစေ့စော်ပေးခဲ့တယ်လဲဆိုတာတွေကိုသိရှိနိုင်ဖို့အတွက်ဥဂမ္ဘီယာရဲ့မိသားစုဝင်တချို့နဲ့တွေ့ဆုံမေးမြန်းချက်တွေဆက်သွယ်မေးမြန်းချက်တွေနဲ့အတူတင်ပြပေးသွားမှာပါရှင်ပထမဆုံးဖခင်ရဲ့နိုင်ငံရေးနိုးကြားတဲ့လှုပ်ရှားမှုကနေစတင်ခဲ့တာလို့အမဖြစ်သူဝက်လွင်လွင်ကပြောပြပါတယ
်စပါလာကြတော့ဖခင်စတာလို့ပြောတယ်ဆက်1988ကနေအဖေတပိတ်ကောင်းဆောင်ပေါ့မှာတပိတ်ကောင်းဆောင်အဲ့တော့ဦးစင်ငယ်ငယ်လေးပဲရှိသေးတယ်ကျမတော့9တန်းအဖေက1300ကျတယ်ဟိုအကိုကြီးကကျတနှစ်ခွဲဆိုတော့အိမ်မှာတကယ်လူကြီးတဲ့အကုန်ထောင်နဲ့ရောက်ပါလား
NLD အဖွဲ့ဝင်ဖြစ်သူဖခင်နဲ့တားကြီးဖြစ်သူကိုပခုတ်ကူထောင်မှာထောင်ဝင်စာတလှည့်စီတွားတွေ့ရင်းနဲ့မိသားစုရဲ့စီးပွားရေးလုပ်ငန်းတွေဟာလစ်ဟာခဲ့ရပြီးတော့စီးပွားရေးကျဆင်းခဲ့ရပါလေ
အဲ့လိုကျလာတဲ့ခါကျတော့မိသားစုကပြိုကွဲအောင်ဒီဦးစင်းတော့ဆိုတဲ့ငငယ်လေးနဲ့ဟို78တော့ကငငယ်လေး4နှစ်လောက်ပဲရှိတယ
်မိသားစုဝင်တွေရဲ့ငငယ်ရေးလှုပ်ရှားမှုတွေကြောင့်စီးပွားရေးဖျို့ဖျဲဖြစ်ခဲ့ရခြင်းမှာအရှင်ဂမ္ဘီယာဟာ10နှစ်သားမှာပဲကလေးစစ်သားအဖြစ်စုဆောင်ခံခဲ့ရပါလေ
အဖေ3နှစ်ဆောင်ကြပြီးတော့ဦးစင်းက9တန်းနှစ်လောက်မှကြာတော့သူကကြောင်းလည်းမတက်ချင်တော့ဘူးဖြစ်ပြီးတော့စိတ်လေပြီးဒီစစ်တပ်ထဲကိုဝင်လာ10နှစ်လောက်ပဲ
ပခုတ်ကူကနေ48မိုင်လောက်ဝေးတဲ့ဇာတိပေါ့မြို့ကနေပျောက်ဆုံးသွားတဲ့အရှင်ဂမ္ဘီယာကိုမိသားစုတွေကလိုက်လံစုံစမ်းခဲ့ပြီးတော့2နှစ်အကြာမှာတော့စစ်တပ်ကနေပြန်ခိုးထုတ်ခဲ့ရပါလေ
အဲ့တော့ကျမတို့လိုက်စုံစမ်းတော့မန်းလေးမှာစစ်တပ်ထဲမှာရောက်နေတော့ကျမတို့ကသွားပြန်ပြန်ခုထော်တာသက်ဆိုင်နေပါလေပြေးပြီးပြေးထော်တာပေါ့72နှစ်လောက်ဖြစ်မယ်ဦးစင်းရောအဲ့ချန်နဲ့ပြန်ထော်တာသူတို့ကနောက်ကနေလိုက်ပြီးတော့မှဖမ်းမှဆိုးတော့တော့ဆိုအဲ့ရနေစပြီးသူတင်ငန်းစီးရပေါက်လေးသားတောင်ကြောင်းပါအဲ့မှာတင်ငန်းဝတ်တယ်ဝတ်ပြီးတော့တခါပေါက်မှမနေတော့ဘူးဆိုပြီးမှခုတ်ကူမှသွားပြီးစတင
်ရွှေဝါယောင်တန်ခါလှုပ်ရှားမှုအစပြုခဲ့ရာတနေရာဖြစ်တဲ့ပခုတ်ကူအလဲလိုက်ကိုအရှင်ဂမ္ဘီယာဟာစတင်သားအဖြစ်နဲ့ရောက်ရှိခဲ့ပြီးတဲ့နောက်ရန်ကုန်အင်းစိန်ရွာမစာတင်တိုက်မှာပညာသင်ယူခဲ့ပါလေ။ငငယ်ရွယ်ရွယ်နဲ့ရွှေဝါယောင်တန်ခါလှုပ်ရှားမှုရဲ့ဥဆောင်တန်ခါတစ်ပါးဖြစ်လာရပုံကိုတော့ရဟန်းမြို့မြေလက်အဖွဲ့မှာပါဝင်ခဲ့သူကိုလူမော်နိုင်ကအခုလိုပြောပြပါလေ
။တာလေးစူးစီးဖို့ကြိုးစားတယ်။ပြီးတော့နိုင်သမိုင်းနဲ့သူဆက်ပယ်တယ်။နိုင်အားလုံးအားနဲ့တိုက်တွေ့တယ်။ဆွေးနွေးတယ်နော်။အဲ့လိုဖြင်းဖြင်းနဲ့သူရွေးနဲ့နိုင်ထန်ချက်တွေမြင်လာတယ်။ဥဆောင်ဆိုင်မှုဆွေးရည်တွေမြင်လာတယ်ပေါ့။အထောက်ဆောင်မှာရန်ရုံကရန်စော်ဖက်ဆောက်ဖက်ကမြို့နယ်အားမြို့လောက်ပါတယ်အလုံးပါတယ်စမ်းကြောင်းပါတယ်ဆဲဦးပါတယ်အင်းစင်ပါထွက်ကြပါလေအဲ့အင်းအားစုတွေတည်းကတော့ကိုစလဲဦးရွေးပြီးတော့ရန်ရုံကရန်ကိုသူဖက်တာ2000ဖေဖော်ဝါရီလမှာအဲ့ဥက္ကမီကဒီဥိဒရိယတော့လက်ရှိအပေါ်ထောင်လောက်ပါတယ်တောတုကလန်ပိတ်ခုဆိုတော့ဥိဒရိယပါနော်ဥိဒရိယဆက်ဆက်တယ်ဥိဒရိယရင်းနှီးကြောင်းမှာအရှင်ကြီးဝန်ထမ်းတွေကြီးရဲ့ဆရာပါဥိဒရိယကိုဒီလက်ဒေတာတစ်ခုမှရှိရရဟန်းပြူတွေကိုစူးစီးဖို့ဒီဥက္ကမီကဖန်ကြားဥိဒရိယရှင်ရတော့ပတ်တန်နေမှာသာဆောင်းလို့ရည်ရတာသူတို့2006ဆောက်ခွဲတယ်ကွာသူက statement ထုတ်တယ်ကိုမင်းကွန်ရန်တို့အဲ့တော့ဖန်လေးရတယ်ဒါကြီးလှုပ်ပေးဖို့တော်စုကိုလှုပ်ပေးဖို့မျိုးသားပြန်တဲ့တင်ရည်လှုပ်ဖို့တောင်းဆိုချက်ကိုတင်တယ်အဲ့တောင်းဆိုချက်ကိုလက်မခံတရားတွေကနေပတ်တန်နေမှာကံပြန်ဆောင်မယ်ကိုယ်စံမှာဆရာဝန်ကြီးတွေပတ်တန်နေမှာကံဆောင်မယ်ဟာလည်းပြည့်ပြည့်တရားမဟုတ်ဘူးဒီအချက်နဲ့တွေကိုလက်မခံဆိုရန်တို့တမောရန်ဝါနေကိုဥဆောင်ပြီးတော့ပြန်ပြီးပတ်တန်နေမှာကံဆောင်မယ်တိုင်းဒီလိုအနေနဲ့ပြညာလက်ထုတ်တယ်အဲ့တော့
အဲ့ဒီနောက်ပိုင်းအရှင်ဂမ္ဘီယာဟာဘုန်းကြီးကျောင်းစာတင်တိုက်တွေမှာနေထိုင်လို့မရတော့တဲ့အချိန်မှာအိမ်ငှားနေထိုင်ပြီးတော့ဆက်လက်လှုပ်ရှားခဲ့ပုံကိုလေအမဖြစ်သူကပြောပြပါလေ ไอ้งานเนี่ยจำเอาไหนเนี่ยจำเอาว่าจำเจ็ดเลยอุ้ยเจ้าที่เล่าเด็ดเล่าเด็ดโอ้ชีวิตดาบมาเมียเลยไม่เชื่ออุ้ยไอ้มาที่เนี่ยเมื่อวานอุ้ยเจ้าเอ๋ลงมาเชื่อพูดหรอนั่นก็มาตุ้มยาวนี่เลยในเกี่ยมอะไรส่วนนี้ดูดูรู้เรื่องอะไรก็ได้แต่ในดูน่าท้อเนี่ยด้วยแต่ในดูดูตัวด้วยเนี่ยตอนนั้นวันนั้นเราอ่ะตุ้มมาหนุ่มใจละเฮ้ยใช่ไหมเชิงกันบีอาฮะเขาหลงจงใกล้เดวิดนาโก้ขันซานี่อะไรลุตี้อาบาร နွားနို့တိုက်ခဲ့ပြီးတဲ့နောက်အဲ့ဒီနောက်ပိုင်းကစပြီးတော့ကျမကြီးချွတ်တက်လာတယ်လို့မိသားစုဝင်တွေကပြောပါတယ
်ဒီဆုံးဖတ်တော့ဆောင်းနေတဲ့နွားနို့တိုက
်နွားနို့ကတ်တယ
်တော့မှလို့တော့တောင်းလိုက်တော့နွားနို့ဆက်ပြီးပြန်ပြန်ထိုးအန်တယ်အဲ့ကျစပြီးကျမကြီးစချွတ်တယ်တော့ဘောင်းကြိုက်တယ်အောင်ကျော်အားနေဆိုအဲ့ဆက်တယ်ကျွန်တော်တို့စိတ်ချင်မှာဟုတ်ချင်မှလည်းဟုတ်မှာပေါ့နော်ဒါပေမဲ့လို့အားတောက်ပြီးဖြစ်တာတော့သိချင်တယ်
အခုစဉ်းစားလိုက်ရင်ခေါင်းလေးကိုက်လိုက်ဘာမှစဉ်းစားလို့မရဘူးအဲ့လို
အဲ့လိုဖြစ်ပြီးတော့သူကထောင်စည်းုံတင်တယ်ထောင်စည်းုံမှာလည်းအစင်ကဆက်လိုက်ပါလို့ဖြစ်တယ်သူဆက်ချင်လို့လေစလိုက်မီနဲ့တူတာထိုးတာလေ
ထောင်စည်းုံမှာပဲသူတို့ဒီတင်ညာလုံးဦးနဲ့အဲ့လိုမီးထိုးရလေစစ်ကြိုင်းမှာပေါ့ထောင်မှာပဲ
နှိမ့်ဆက်တာ
နှိမ့်ဆက်တာ
စလိုက်မီတူတာ
အဲ့တော့ तू အခုအချိန်ထိသင်္ကန်းတော့ဝတ်လို့မရဘူးပေါ့လေဒါပေမဲ့ तू ကဘုံကြီးနေနေပဲ
စိတ်ခါမချ
စိတ်ခါမချဘူးအဲ့တော့ဟိုဆွန့်ပေးတာတွေဘာတွေကြတော့ဘယ်လိုလုပ်ရလဲ तू
ကျတော့ဖုန်ကြီးလိုပဲစစောစား
တယ်စစောစားတယ်ညနေပိုင်းကျတော့မစားဘူ
းကရုံးကျတော့လည်းပြောင်းအောင်မရရဘူးရိုက်တော့ရရတယ်ဒါမှမဟုတ်နည်းနည်း
ဆန်ပါလက်ရှိမှာအရှင်ဂမ်ဘီယာရဲ့မိခင်နဲ့အမကြီးဖြစ်သူတို့ကတစ်လှည့်စီ1400ကိုသွားရောက်ပြီးတော့ထောင်ဝင်စာတွေ့နေရပါတယ
်ဦးစင်းကကလေးဦးစင်းအောက်ကအငယ်ကောင်ကကြောက်ရှူအကိုအကြီးဆုံးကတောင်ကြီးဦးမိုးထက်ကမော်လမြတ
်သူတို့ကိုယ်တိုင်အဖမ်းဆီးခံရမဲ့ဘေးကနေလွတ်မြောက်အောင်လို့နိုင်ငံပြင်ပကိုထွက်လာရတဲ့အမလွန်လွင်အနေနဲ့ဘယ်လိုခံစားရပါသလဲလို့မေးမြန်းရမှာတော့
ဦးစင်ကောင်းကြိုက်တယ်ဘာမှစဉ်းစားမရဘူးလို့ပြောတယ်ကျွန်မစိတ်မကောင်းဘူးစိတ်ပူတာပေါ့အမရဲ့ဟိုအရင်တော့ဆိုငိုတယ်ကျွန်မပြောရပြီဆိုရင်လေ
အမေကဘာပြောလဲ
အာဆိုတော့ငိုတာ80ရပေါ့
သွားရရှင်များရှင်အခုလက်ရှိမှာအရှင်ဂမ်ဘီယာဟာထောင်ထဲမှာပဲတိခါမချပဲယဟန်ကျင့်ဖို့ကိုဆက်လက်ကျင့်သုံးနေစေဖြစ်ပါတယ်တက်တော့25နှစ်သာရှိသေးတဲ့ရွှေဝါရောင်တန်ခါလှုပ်ရှားမှုခေါင်းဆောင်အရှင်ဂမ်ဘီယာရဲ့ဘဝတစိတ်တစ်ပိုင်းကိုရွှေဝါရောင်တန်ခါလှုပ်ရှားမှုနှစ်ပတ်လည်အမှတ်တရအစီအစဉ်ဖြစ်နေတင်ပြလိုက်တာဖြစ်ပါလေရှင်